အီရန်သမ္မတရွေးကောက်ပွဲရလဒ်တွေအပိသက်ထွက်ပေါ်မလာသေးပေမဲ့လောလောဆယ်ရလဒ်တွေအရသမ္မတလာဝင်ရွေးသူ6ယောက်မှာအလေလက်သဘောထားရှိတဲ့ဟာဆန်ရူဟာနီဟာရှေ့ကပြေးနေပါတယ်။မဲရလက်12တန်းကိုရေတွက်ပြီးချိန်မှာမစ္စတာရူဟာနီက90ရာခိုင်နှုန်းကျော်မဲရရှိထားပါတယ်။မဲ15ရာခိုင်နှုန်းကိုရရှိပြီးတော့ဒုတိယနေရာမှာလိုက်နေတဲ့သူကတော့တဟီရန်မြို့တော်ဝန်ဘဂါကာလီဘက်ဖြစ်ပါတယ်။ရွေးကောက်ပွဲဝင်တဲ့သမရလောင်းတွေအနေနဲ့အနိုင်ရဖို့နဲ့လာမယ့်တောက်ချာနေ့မှာလှုပ်ဖို့ရှိတဲ့ဒုတိယအကြော့မဲပေးပွဲကိုရှောင်ရှားနိုင်ဖို့အတွက်မဲ90ရာခိုင်နှုန်းကျော်ရရှိဖို့လိုအပ်ပါတယ်။မနေ့တောက်ချာနေ့တုန်းကကျင်းပခဲ့တဲ့အီရန်သမရရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူတန်90လောက်ရှိပြီးတော့အီရန်သတင်းမီဒီယာတွေရဲ့အပြောအရမဲပေးသူပမာဏဟာ85ရာခိုင်နှုန်းကနေပြီးတော့80ရာခိုင်နှုန်းလောက်ရှိတယ်လို့ခန့်မှန်းပါတယ်။အပိသက်မဲရလက်တွေကိုဘယ်တော့ကြီးညာနိုင်မလဲဆိုတာကိုတော့မသိသေးပါဘူး။သမရတက်တန်းနှစ်ကြိမ်ထမ်းဆောင်ပြီးသွားတဲ့သမရမမော့အာမဒီနာဂျက်ဂျက်နေရာမှာတာဝန်ယူဖို့အတွက်သမရရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။တည်တည်ချာချာအကွက်ချစီစဉ်တဲ့ရွေးကောက်ပွဲဖြစ်တာမို့အလေအလတ်ကြတဲ့ဘာသာရေးခေါင်းဆောင်ဟာဆန်ရူဟာနီကိုလူတွေကပို့ပြီးတော့မဲပေးကြတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အီရန်နိုင်ငံမှာနိုင်ငံရေးအရာရောဘာသာရေးအရာပါဩစာအရှိဆုံးကဘာသာရေးခေါင်းဆောင်ကြီးအယာတိုလာဟာမီနီဖြစ်ပြီးတော့အရေးပါတဲ့နိုင်ငံရေးနဲ့စစ်ရေးလိုမူဝါဒပိုင်းဆိုင်ရာအဆုံးဖြတ်တွေကိုသူကချမှတ်တာဖြစ်လို့သမရတဲ့အနေနဲ့လဲထင်သလောက်အပြောင်းလဲတွေလုပ်နိုင်ပါမလားဆိုတော့မိကုန်တချို့ထုတ်နေကြပါလိမ့်ရှင်